ိုက်ပြိုးရေးမှာမြန်မာအစိုးရသုံးတဲ့စရိတ်ငွေအချို့အစားဟာအခြားနိုင်ငံတွေနဲ့ရှင်လိုက်ရင်အလွန်များနေတာတွေ့ရပါတယ်။2010က2016အထိ6နှစ်အတွင်းမှာအစိုးရရဲ့စိုက်ပျိုးရေးအသုံးစရိတ်ဟာသုံးဆတိုးလာပါတယ်။ဒါပေမဲ့မြန်မာစိုက်ပျိုးရေးကဏ္ဍဟာထုတ်လုပ်မှုစွန့်ရည်ကျဆင်းနေတယ်လို့လွန်ခဲ့တဲ့ဇွန်လထုတ်ကမ္ဘာ့ဘဏ်အုပ်စုရဲ့134မျက်နှာအစီရင်ခံစာ Agricultural Public Expenditure Review မှာပေါ်ပြထားပါတယ်။တိုးတက်မှုနှုန်းဟာနှစ်ရာခိုင်နှုန်းကျော်သာရှိတာမို့အခြားစီးပွားရေးကဏ္ဍတွေဖွံ့ဖြိုးတဲ့နှုန်းရဲ့၃ပုံတစ်ပုံသာရှိပါလေ။ဒီအကြောင်းကိုနှစ်ပိုင်းခွဲပြီးတင်ပြသွားပါမယ်။စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးမှုနှေးကွေးတဲ့အတွက်ဆင်းရဲနွမ်းပါမှုအာဟာရဓာတ်ချို့တဲ့မှုအလုပ်အကိုင်ရှားပါမှုစတဲ့ပြဿနာတွေကိုဖြေရှင်းနိုင်စွာမရှိဘဲဖြစ်နေပါတယ်။စိုက်ပျိုးရေးဆိုင်ရာအစိုးရရဲ့ဝန်ဆောင်လုပ်ငန်းအရေးအတွေးညံ့ဖျင်းမှုစိုက်ပျိုးရေးဝန်ဆောင်လုပ်ငန်းနဲ့ပုဂ္ဂလိကရင်းနှီးမှုဆိုင်ရာစီမံစည်းကမ်းကိုစနစ်တကျဖွဲ့စည်းဆောင်ရွက်တဲ့နေရာမှာအားနည်းမှုစတာတွေကိုပြုပြင်ပြီးအရေးအသွေးရောအရေးအတွက်ပါကောင်းမွန်လာဖို့လိုပါတယ်။ဒါကြောင့်အစိုးရစိုက်ပျိုးရေးအသုံးစရိတ်ကိုကမ္ဘာ့ဘဏ်အုပ်စုကပထမဦးဆုံးအကြိမ်လေ့လာသုံးသပ်ရတာဖြစ်ပါတယ
်။စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနမြမလေယာဖွံ့ဖြိုးရေးဘဏ်ပြည်နယ်နဲ့တိုင်းဒေသကြီးနဲ့လူရှင်တွေရဲ့စိုက်ပျိုးရေးဘတ်ဂျက်အသုံးစရိတ်ကို2010ကနေ2016အထိ6နှစ်တာလေးလာသုံးသပ်ထားတဲ့စာရန်ဖြစ်ပါတယ်။အသုံးစရိတ်ခွဲဝေရာရမှုနဲ့အကောင့်ထည်ဖော်နိုင်မှုစွမ်းရည်တို့ကိုစမ်းစစ်ပြီးဘတ်ဂျက်အသုံးစရိတ်နဲ့စိုက်ပျိုးရေးဖွံ့ဖြိုးမှုဆက်ဆက်နေပုံကိုဆွေးနွေးထားပါတယ်။ဒီနှစ်ကစမဲ့စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးရေးမဟာဗျူဟာနဲ့ရင်းနှီးမြှုပ်နှံမှု5နှစ်စီမံကိန်းကိုအထောက်အကူပြုနိုင်အောင်ဆွေးနွေးထားတယ်လို့ဆိုပါတယ်။အစိုးရစိုက်ပျိုးရေးအသုံးစရိတ်ကိုခွဲခြားစိတ်ဖြာသုံးသပ်တဲ့အကျင့်ရှိလာအောင်ရှေ့ဆောင်လမ်းပြအနေနဲ့ရေးသားလိုက်တဲ့စာတမ်းဖြစ်ပါတယ်။နိုင်ငံတကာအထွေထွေတွေကိုမြန်မာအတွက်သင်ခန်းစာအဖြစ်တင်ပြထားပါတယ
်။ဈေးကွက်ချိုးယွင်းမှုကုန်ပစ္စည်းနဲ့ဝန်ဆောင်လုပ်ငန်းဖြန့်ဝေရေးမကြီးမားမှုစတာတွေကြောင့်စိုက်ပျိုးရေးဖွံ့ဖြိုးမှုအခက်အခဲဖြစ်တဲ့အခါမှာအစိုးရစိုက်ပျိုးရေးဘတ်ဂျက်ဟာလေယာဖွံ့ဖြိုးရေးအတွက်အလွန်အရေးပါလာပါတယ်။ဒါပေမဲ့စိုက်ပျိုးရေးအသုံးစရိတ်တိုးချဲ့တဲ့အခါမှာနိုင်ငံစီးပွားရေးဖွံ့ဖြိုးမှုကိုမထိခိုက်အောင်ဗန္ဒာရေးအရာတာဝန်ရှိရှိချင့်ကျင်ကွက်ဆနိုင်ဖို့လိုပါတယ်။ဘတ်ဂျက်ခွဲဝေမှုကိုထိရောက်အောင်လုပ်နိုင်မှအကျိုးခံစားရပါလိမ့်မယ်။အစိုးရအသုံးစရိတ်များလာတိုင်းအကျိုးရှိမှာမဟုတ်ကြောင်းသိရှိဖို့လိုပါတယ်။စိုက်ပျိုးရေးသုတေသနနဲ့သုတေသနရလတ်ကိုလေသမားအသုံးပြုနိုင်အောင်အစိုးရကရင်းနှီးမြှုပ်နှံတာဟာဖွံ့ဖြိုးရေးအတွက်အကောင်းဆုံးဖြစ်ကြောင်းကမ္ဘာ့ဘဏ်ကတက်တည်ပြနေပါတယ်။စိုက်ပျိုးရေးသုတေသနနဲ့ဆက်ဆက်တဲ့စီမံကိန်းတွေမှာရင်းနှီးတာဟာအကောင်းဆုံးဖြစ်ပါတယ
်။စီမံကိန်းအကောင့်ထည်ဖော်ရမှာအရေးအသွေးကိုအလေးထားဆောင်ရွက်ဖို့လိုပါတယ်။2010ကနေ2016အထိစစ်တမ်းလုတဲ့6နှစ်တာကာလမှာပြည်ထောင်စုအစိုးရရဲ့စိုက်ပျိုးရေးစရိတ်ဟာ3ဆလောက်တိုးပွားလာပါတယ်။အစိုးရစိုက်ပျိုးရေးအသုံးစရိတ်ဟာ2016တိုင်းပြည်အသတင်းထုတ်လွှင့်မှုရဲ့900ခန့်နှုန်းကျော်ရှိခဲ့ပါတယ်။ဖွံ့ဖြိုးဆဲအာရှနိုင်ငံတွေရဲ့အစိုးရစိုက်ပျိုးရေးစရိတ်ဟာတိုင်းပြည်အသတင်းပြန့်မြထုတ်လွှင့်မှုရဲ့100ခန့်နှုန်းတောင်မရှိကြပါဘူး။ဒါကြောင့်မြန်မာအစိုးရရဲ့စိုက်ပျိုးရေးအသုံးစရိတ်ဟာအများဆုံးလို့ဖြစ်နေတာမို့ထိရောက်အောင်ဦးစားပေးစနစ်ကျင့်သုံးနိုင်ဖို့လိုပါတယ်။အသုံးစရိတ်မလုံလောက်တဲ့စီမံကိန်းတွေကိုငွေကြေးထောက်ပံ့နိုင်ဖို့အတွက်အလူရှင်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ဆောင်ရွက်နိုင်ရေးကိုအလေးအနက်ထားရမယ်လို့ဆိုပါတယ
်။စာရင်းရတဲ့ကာလအတွင်းမှာစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့ဘတ်ဂျက်အသုံးစရိတ်တစ်ဝက်ကျော်ကိုဆယ်မြောင်းကဏ္ဍအတွက်အသုံးပြုနေတာတွေ့ရပါတယ်။ဆက်မှုလျာအတွက်1500ခန့်နှုန်းစိုက်ပျိုးရေးရမုံဝင်1500ခန့်နှုန်းတင်းနာအစီအစဉ်1500ခန့်နှုန်းရှိကြပြီးအချိန်ကာလအလိုက်တိုးပွားလာပါတယ်သုတေသနတိုးချဲ့ပညာပေးမြေစီလွာတင်းနာကာကွယ်ရေးကုဆက်ယောဂကာကွယ်ရေးမွေးမြူရေးငားလုံငန်းစတာတွေမှာအသုံးစရိတ်အလွန်နည်းနေပါတယ်မြမစိုက်ပျိုးရေးသုတေသနအသုံးစရိတ်ဟာအာရှမှာအနည်းဆုံးဖြစ်ပါတယ်အစိုးရစိုက်ပျိုးရေးအသုံးစရိတ်ကိုစံစဘာနဲ့ဆက်နွယ်နေတဲ့ဆယ်မြောင်းဆက်မှုလေယာမျိုးစေ့တိုးချဲ့ပညာပေးစတာတွေမှာအသုံးပြုပါတယ်။အခြားစိုက်ပျိုးရေးအစီအစဉ်တွေမှာဘတ်ဂျက်အသုံးစရိတ်အလွန်နည်းတဲ့အတွက်အကျိုးသက်ရောက်မှုကိုသိသာမြင်သာတဲ့အခြေအနေမရှိဘူးလို့ဆိုပါတယ်။ ဒါကြောင့်အစိုးရစိုက်ပျိုးရေးအသုံးစရိတ်အကျိုးရှိစွာထိထိရောက်ရောက်ခွဲဝေတတ်မှတ်နိုင်မှသာစိုက်ပျိုးရေးဖွံ့ဖြိုးမှုကိုအထောက်အကူပြုနိုင်မယ်လို့ကမ္ဘာ့အုပ်စုရဲ့စာရမ်းမှာဖော်ပြထားပါတယ်။ရှေ့အပတ်မှာအစိုးရစိုက်ပျိုးရေးအသုံးစရိတ်စစ်တမ်းအပိုင်း2ကိုတင်ပြပါမယ်ခင်ဗျာ။